လက်ပရောင်းနောင်ကျင်းဤစီမံကိန်းဖြတ်သိမ်းရေးတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြတောင်းဆိုသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာ၃နှစ်ပြည့်ပြီဖြစ်ပေမဲ့လည်းခုချိန်ထိပြည်လဲအောင်မဖြေရှင်းပေးသေးတဲ့အတွက်နောင်တက်လာမယ့်အစိုးရတိလက်ထံမှလည်းဆက်ပြီးတော့ဆန္ဒပြတောင်းဆိုသွားမယ်လို့ဒေတာခန်တွေကပြောပါတယ်။လက်ပရောင်းအကြမ်းဖက်မှု၃နှစ်ပြည့်အထိမ်းမှဟောပြောပွဲအတွင်းအဲ့ဒီလိုပြောသွားတာပါ။အပြည့်စုံကတော့ VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။
လက်ပရောင်းတော့ကျင်းဤစီမံကိန်းဖြတ်သိမ်းရေးတောင်းဆိုနေတဲ့ဒေသခံတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းဖြိုခွဲခဲ့တာကြောင့်ဒေသခံတန်ငါအပါအတရာနီးပါးဟာဒဏ်ရာများရခဲ့ကြတာ၃နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။၃နှစ်ကြာတဲ့အထိသံတုံးတရားအေးအေးယူဆောင်ရွက်ပေးခြင်းမရှိသေးတာကြောင့်ဆိုကာရွာပေါင်းဆယ်ရွာခန့်ကဒေသခံတွေကအထိမ်းမှတ်ဟောပြောပွဲနဲ့ကန့်ကွက်ခဲ့ကြပါတယ်ကျေးရွာဆက်မြောက်ရီကျောင်းတိုက်ကဆရာတော်ဦးဟာလောကကတော့အင်အားသုံးနေနေကြတာနဲ့ပတ်သက်လို့၃နှစ်ကြာတဲ့အထိအေးအေးယူဆောင်ရွက်ခဲ့တာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုမေးခွန်းထုတ်เสียဖြစ်တယ်ဆိုပြီးမိန့်ကြားခဲ့ပါတယ
်။ဒီကနေ့အချိန်ဒီပေါ့၃နှစ်ပြင်းနေတာပြည့်ခဲ့တယ်။တန်ဃာတော်တွေကိုမိလောင်မုန်းနဲ့ပြောခွင့်ပြီးတော့သာထိုင်ရနာတရားတွေညှိခဲ့ပြီးညတော့လည်းပဲဟိုအေးအေးယူဆောင်ရွက်ပေးတာမျိုးမရှိခဲ့ဘူးပေါ့နော်။ဒီဟိုအေးအေးယူမီလာမုန်နဲ့တန်ဃာတော်တွေအရင်ဆောင်ရွက်ပေးခြင်းမရှိဘူး။အသက်ပါဆုံးရှုံးသွားတဲ့ဒါဒေါခင်ဝင်းကိစ္စတော်မင်းဒီနေ့အချိန်ကြီးဒါအသက်ပြည်သွားတာချေရှားပါလေရနဲ့အရင်ဆောင်ရွက်ပေးခြင်းဒါဒီနေ့အချိန်ကြီးမရှိသေးဘူး။ဘူဒါကိုပင်ဟိုမြန်လည်ပြီးတော့မေးခွန်းထုတ်ရမှာကဟိုမြန်မာနိုင်ငံမှာဒီနောက်ထိတရားဥပဒေစိုးမိုးမှုမဲ့နေသလားတရားဥပဒေရောဒီလိုအရေးယူမှုဟိုမရှိဘူးဒီလိုကျေးဇူးတင်ပါတယ်။အရေးယူသေးနိုင်မှာမရှိဘူးလားဆိုတာဥစဉ်ကဒါဒီနေရာနေမေးချင်တယ်ပေါ့ဗျာ
။အခုလက်ရှိအစိုးရအနေနဲ့၃နှစ်ကြာတဲ့အထိလက်ပရောင်းတောင်မှာဖြစ်ပွားခဲ့တဲ့အခြေအနေတွေကိုအရေးယူဆောင်ရွက်ပေးမှုမရှိတဲ့အတွက်နောက်ဘယ်အစိုးရပဲတက်လာတက်လာတရားမျှတစွာဆောင်ရွက်ပေးဖို့တောင်းဆိုသွားမယ်လို့လည်းဆက်ပြီးမိန့်ကြားသွားခဲ့ပါတယ
်။နောက်ဆိုးရလည်းပဲဒါတက်လာလို့ဒီကိစ္စတွေကိုဒါဒေသခံအနေနဲ့ဒေသကပုဂ္ဂိုလ်တွေအနေနဲ့ဒါတွေကိုမပြတ်မကွာဒါတောင်းဆိုပြီးတော့ဒီဆောင်ရွက်ပေးဖို့ဒါဘယ်အစိုးရပဲတက်လာတဲ့အစိုးရကိုဒါအရင်ဆောင်ရွက်ပေးဖို့ဒေသခံအနေနဲ့မမေ့မတုံဒါတောင်းဆိုသွားမှာဖြစ်ပါတယ
်။လက်ပရောင်းတောင်ကျင်းဤစီမံကိန်းကြောင့်လေမြေဧကပေါင်း 8,800 ကျော်ကိုမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်းကုမ္ပဏီတို့ကညနာခြေမယူထားတဲ့လေယာမျိုးတွေကိုသိမ်းယူပြီးခြံစည်းရိုးတွေခတ်ခဲ့တဲ့အတွက်ဒီနေ့မှစာဝတ်နေရေးကျက်တဲခဲ့တယ်လို့လည်းဒေသခံတောင်သူတို့ကဆိုပါတယ်။
အမတို့ဒီလိုတန်းစုစုတွေမတရားဆက်ထားတဲ့အတွက်ဒေသခံတွေရဲ့စုစုကတော့အခုလက်ရှိဆိုလို့ရှိရင်နှစ်ပိုင်းပေါ့နော်ဒီချင်းစုတောင်းတွေနှမ်းတွေပဲတွေကျင်းနေရပြီအခုဒီနေ့ဆယ်လေးရွာပဲဆိုလို့ရှိရင်ဟိုတောင်းမှုတော်တော်များများတောင်းမှုမတင်းရဘူးမတင်းရတဲ့အပြင်ကိုသူများ900ရံကိုတနေ့ဟိုပေါ့နော်တနေ့ကုန်6,500နဲ့လိုက်စားနေတဲ့ဘဝကြီးရောက်နေပြီကျမတို့ဒီဆယ်လေးဘက်မှာတင်းကြတာကနှမ်းတွေစိုက်တဲ့ရာချင်းတွေကိုတင်းသွားတာမှာဒီမျက်ကိုမကျဲရအောင်လေမကျဲရတဲ့ခါကျတောင်းမှုကမတင်းရတော့မတင်းရတဲ့ခါကျအလုံးမရှိရောလုံးမကျော်စားကြမရှိတော့ဒီကျွာလေးမှာအငိုင်းရလိုက်ရတယ်မှာ
လူအင်အားဆိုင်အင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းဤစီမံကိန်းကိုဒေသခံတွေကလည်းမျိုးမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့ကြတာပါဒီဖြစ်ရပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲယူခဲ့ပြီးအစီရင်ခံစာထွက်လာပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက51ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနစ်နာကြီးပေးခဲ့ကြပေမဲ့တရားတန်ကြီးပေးခဲ့တာမျိုးမဟုတ်ဘူးလို့လည်းဒေသခံတွေကဆိုပါတယ်။လက်ပရောင်းတောင်ကျင်းဤစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလုဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ကြပါတယ်။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကြေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။အခုဆန္ဒပြနေတဲ့ကြေးရွာတွေကတော့နစ်နာခြင်းမယူထားတဲ့ကြေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့် ရုံရုံရဲဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်ခံရလို့တောင်သူတဦးတေဆုံးပြီးတချို့လည်းတနက်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင်။